ရခိုင်ပြည်နယ်ကလက်နက်ကိုင်ပြည်ပကတ်တွေအတွင်းကျောင်းသားရွယ်ကလင်းငယ်တွေထိခိုက်ဒဏ်ရာရတဲ့ဖြစ်နေကြုံရတဲ့ပေါ်နိုင်ငံတကာဖွဲ့စည်းရေးနဲ့တပ်မတော်ရဲ့ဝေဖန်မှုတွေဆက်လက်ထွက်ပေါ်နေပါတယ်။မြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့အေအေတို့ကြားတိုက်ပွဲတွေဖြစ်ခဲ့တဲ့ဗိုလ်စီတော်မြို့နယ်မှာကြာသာပြင်းတွေတုန်းကလက်နက်ကြီးကြီးကျရောက်ခဲ့ရကမူလာတိုင်းကျောင်းသားကလင်းငယ်အများပြားဒဏ်ရာရခဲ့တဲ့ပေါ်စိတ်မကောင်းဖြစ်ရတဲ့ကြောင်းကုလသမဂ္ဂကလင်းမြတ်ရဲ့ဘုံဝေဖွဲ့ UNICEF ကတောက်ချန်နေမှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။တိုက်ပွဲပြင်းထန်လာရကကလင်းငယ်တွေသေဆုံးတယ်ရမှုတွေကြောက်ခမန်းလေးလေးမြင့်တက်လာနေတဲ့သတင်းတွေပေါ်အလွန်အမင်းစိုးရိမ်နေကြောင်းလည်းပြောဆိုခဲ့ပါတယ်။လက်နက်ကံပြုတ်ကတ်တွေအတွင်းစာတင်ကျောင်းနဲ့ကလေးတွေကိုအကောက်အွယ်ပေးဖို့လည်းတိုက်တွန်းခဲ့တာပါ။ဘူးစီတော်မြို့နယ်အတွင်းနေမြေလူညွေးဆောင်နေတဲ့စစ်ကြောင်းတစ်ခုကိုချုံခိုတွက်ခဲ့တဲ့ရခိုင်လက်နက်ကံတပ်ဖွဲ့အေအေကပြစ်ခတ်တဲ့လက်နက်ကြီးကြီးဟာခမီးကျောင်းကျေးရွာမှာရှိတဲ့မူလတန်းကျောင်းကိုထိမှန်ရကကျောင်းသား14ယောက်ကျောင်းသူ6ယောက်တို့ကိုထိမှန်ခဲ့တဲ့အဲကြောင့်တပ်မတော်ကကြာသာပြင်းနေမှာသတင်းထုတ်ပြန်ထားတာပါ။အေးဖွဲ့ပြောခွင့်ရပုဂ္ဂိုလ်ကတော့ဘူးစီတော်မြို့နယ်မှာဆော်ပင်ဖြစ်ခဲ့တဲ့တိုက်ပွဲအတွင်းအထိကိအကြဆုံးများပြားခဲ့တဲ့မြန်မာစစ်တပ်ကစစ်ဖက်နဲ့မဆိုင်တဲ့ပြစ်မှတ်တွေကိုပါပြစ်ခတ်ရာကစာတင်ကျောင်းကိုထိမှန်တာဖြစ်တဲ့အကြောင်း VOA ကိုပြောဆိုထားပါတယ်။ကလင်းငယ်တွေထိခိုက်ဒဏ်ရာမှုအတွက်မြန်မာနိုင်ငံခြေဆိုင်အမေရိကန်နဲ့ဗြိတိန်သံမကြီးတွေကလည်းစိုးရိမ်နေကြောင်းနဲ့ကလေးတွေကိုကာကွယ်ပေးဖို့ကြေညာချက်တွေအသေးစိတ်ထုတ်ပြန်တိုက်တွန်းခဲ့တယ်လို့နိုင်ငံကပါတာဖွဲ့ခုဖြစ်တဲ့ Save the Children ကလည်းကလင်းငယ်တွေကိုကောက်ွယ်ဆောက်ရှောက်ဖို့ဟာကျင့်ဝတ်အရသာမကဥပဒေအရပါလိုက်နိုင်ရမယ်တာဝန်တရားဖြစ်နေတဲ့သတိပေးပြောဆိုထားပါတယ်။